ဒီကနေ့တနင်္ဂနွေနေ့မှာဟောင်ကောင်ကျွမ်းသားတွေရဲ့ဆန္ဒပြမှုအရှိန်မြင့်တက်လာပြီးတဲ့နောက်ကာဝေးချက်ဝတ်တစားတွေဝတ်ထားတဲ့အဒီကယုံနှင်းနှင်းရဲတွေနဲ့ဆန္ဒပြသူတွေကြားဆက်လက်ထိတ်တဲရင်ဆိုင်မှုတွေရှိခဲ့ပါတယ်။ဟောင်ကောင်နဲ့တရုတ်နိုင်ငံတို့အနေနဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုလို့ဖို့တောင်းဆိုနေတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုမြေယိုပုံတွေနဲ့ပြစ်ခတ်နှိမ်နှင်းပြီးမတားဆီးနိုင်ခဲ့ပါဘူး။ရဲတော်ကြဆန္ဒပြမှုတွေနဲ့ပတ်သက်ပြီးအစိုးရအနေနဲ့ကင်တွေဖြည့်ရှင်းပေးဖို့တော့ဆန္ဒပြကျောင်းသူတဦးကအခုလိုပြောပါရတယ်
။我都希望政府在真正面对我哋经历咗
ဒီအပြင်ဘက်ကလူတွေကိုအစိုးရအနေနဲ့မျက်နှာချင်းဆိုင်လာရောက်ဖြည့်ရှင်းဖို့တကယ့်ကိုမျှော်လင့်ပါတယ်။ကျောင်းမတက်ဘဲတပိတ်မှောက်တော့၅ရက်ရှိခဲ့ပြီးအခုဒီမှာလာထိုင်ပြီးဆန္ဒပြနေတာ၂ရက်ရှိပါပြီ။ဒီမှာလာပြီးဆန္ဒပြတာဟာအာဏာဖီဆန်ဖို့တသက်မဟုတ်ပဲအစိုးရအနေနဲ့လူလူနဲ့ကျောင်းသားတွေကိုမျက်နှာချင်းဆိုင်တွေ့ဆုံဖို့အစိုးရကိုတိုက်တွန်းဖို့ပါဆိုပြီးသူကပြောသွားတာပါ။ဆန္ဒပြသူတွေကြားမျက်ရည်ကိုပုံလို့တာတုတန်းခွေအနေကိုကာကွယ်ဖို့မျက်နှာဖုံးဆွထားသူတွေလည်းပါဝင်ပြီးအားလုံးဟာကြွေးကြော်တမ်းနဲ့အော်ဟစ်နေပါရယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းယင်ကရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလှုပ်ရင်းတွေနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးမှုတွေမကြခင်မှာလုပ်မယ်လို့ပြောဆိုခဲ့ပြီးထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့တာပါ။ဒါပေမဲ့လည်းဒီဆွေးနွေးမှုတွေဘယ်တော့လုပ်မှာလဲဆိုတာကိုတော့အချိန်တိကျသူကမပြောပါဘူး။ British Colony ဖြစ်ခဲ့ပြီးတဲ့ဟောင်ကောင်အပေါ်တရုတ်နိုင်ငံအနေနဲ့နိုင်ငံရေးအရဝင်ရောက်ဆွတ်ဖက်တာကိုရှော့ချပေးဖို့တောင်းဆိုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ဖြစ်ပေါ်နေရလဲဖြစ်ပါတယ်။